ဒေါက်တာတင်းဆွေခင်ဗျာအခုမြန်မာနိုင်ငံအရေးဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာမှာတော်တော်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာပါတယ်။နိုင်ငံတကာကတော့နှစ်ဖက်ဆီးဆက်ဖြစ်စီရေးညီညာရေးလမ်းကြောင်းကိုပဲတိုက်တွန်းကြမယ်လို့ထင်ပါတယ်။နောက်ပြီးဆီယားလည်းကြားမှာပါ။အမေရိကန်ကလည်းအာဆီယံအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံကိုအမြန်ဆုံးဆေလွှတ်ပါ။နောက်ပြီးတော့သူတို့ဆွေးနွေးဆီးဆက်တဲ့ကိစ္စကိုဆက်လက်ပြီးတော့ဖိအားပေးဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပထမဆုံးမေးချင်တာကဒီနိုင်ငံတကာရဲ့ဖိအားပေးတိုက်တွန်းမှုတွေဟာဘယ်လောက်ထိရောက်မှုရှိလာနိုင်တယ်လို့ထင်ပါလဲ။
နိုင်ငံတကာရဲ့ပဝန်ပတ်သက်မှုနောက်ဆုံးပြောပြနေကြတဲ့အတိမတ်ပြုမှုဆိုတဲ့ကိစ္စတွေဟာမြန်မာနိုင်ငံပြည်ပင်ပြောင်းလဲရေးအတွက်အလွန်အရေးကြီးတဲ့အခန့်ကဏ္ဍကရှိတယ်လို့ကျွန်တော်ရှုမြင်ပါတယ်ခင်ဗျ။ဟုတ်ကဲ့
။ဆိုတော့နိုင်ငံတကာကတော့အဓိကတွန်းမှာကတော့မြန်မာနိုင်ငံရဲ့ပြဿနာကိုဆွေးနွေးအဖြေရှာဖို့ပဲဖြစ်ပါလိမ့်မယ်။ဒီလိုပဲဖြစ်ဖို့လည်းပဲလူတိုင်းကတွေ့နေကြပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာဖြစ်နေတာကတော့မြန်မာနိုင်ငံမှာ NUG ကိုလူလာတဲ့အထူးသဖြင့် PDF ကလက်နက်ကင်တော်လှန်ရေးလုပ်မယ်ဆိုပြီးတော့ကြီးညာပါတယ်။ NUG သမဏကိုယ်တိုင်ကလည်းပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအထူးအရေးပေါ်ကြီးညာချက်ထုတ်ပြန်ပြီးတော့ဒါတွန်းလှန်တဲ့စစ်ပွဲဆင်နွှဲဖို့ဆိုပြီးတော့လှုံ့ဆော်ခဲ့ပါတယ်။ဆိုဒီကြီးညာချက်ဒီနိုင်ငံတကာလူကြီးနေတဲ့စစ်စပ်ညီနိုင်အဖြေချာရေးဆိုရက်တိုက်တွန်းမှုနဲ့ဒါနည်းနည်းဖိလာဆန့်ကျင်များဖြစ်နေသလားဒလန်နေကြပါရဲ့လားအ
ဲအဲ့လိုမြင်ကြတာကြီးလဲကျွန်တော်တွေ့ရခင်ဗျအဲ့လိုကြီးညာလိုက်တဲ့အတွေ့အနိုင်ငံတကာကရှုမြင်မှုပြောင်းသွားနိုင်တယ်သို့မဟုတ်တချို့နိုင်ငံတွေကပြန်လဲစဉ်းစားလိုက်မယ်ဆိုရက်ယူဆကလေးတရားရှိပါတယ်ဒီနေရာမှာကျွန်တော်မြန်မာနိုင်ငံသားတယောက်အနေနဲ့မြင်တာကအဲ့လိုပြဒီတွေ့ဆုံဆွေးနွေးရေးဆွေးစားဖြစ်စီဆိုရဲပြောဆိုလာတဲ့6လတာအတွင်းမှာရှိရောက်တာမရှိတဲ့အပြင်အသက်ကိုအိမ်စည်းစိမ်ကြီးပေးကြည့်ပစ္စည်းတဲ့အခြေတော့ကများလုံးလာတဲ့ခါမှာခံရတဲ့လူတွေတကအီမိုရှင်းဆိုတဲ့စိတ်ဆူရှာမှုကရနေကြော်ပြီးတော့အော်စနစ်ခုခုပါရဲ့ခုမှတွန်းလာမှုကိုဟိုပြောင်းလဲလာရတယ်အန်ယူဂျီကမကြီးများဂန်ဂရေကစလာတယ်အနည်းအပြား concept လို့ခေါ်တဲ့အယူဆအရေးရအစ်စ်တစ်ခုဟာဒီမနက်ကမှလနဲ့ချီပြီးပေါ်လာပါတယ်ပေါ်တဲ့အချိန်မှာအန်ယူဂျီကအဲ့ဒါကိုတရားဝင်သဘောမျိုးပေါ့အတိမတ်ပြုမှုသဘောမျိုးသူဆောင်ရွက်လာတဲ့လူမြင်ပါတယ်အဲ့တော့နိုင်ငံတကာကတော့ဖြစ်ဖြစ်ပေါ့နော်။ဟိုညီညာရေးလို့ပြောမယ်၊တွဆွန်ဆွေးနွေးရေးပြောမယ်၊လူခွင့်ရေးပြောမယ်။အဲ့ဒါတကယ်နိုင်ငံကစံဆိုတဲ့တမိုးထားမှုတွေရသူပြောကြတာပါ။တခါပြန်မနိုင်ငံလို့သိတဲ့အင်းအားလဲအလွန်ချိနေတဲ့နိုင်ငံပေါ်မှာတော့ဒီလိုပေါ့နော်။ဟိုတာလီဘန်လူကိစ္စကြတဲ့သူတို့အများကြီးတတ်နိုင်တဲ့ကိစ္စမျိုးသို့တော့ကျွန်တော်ဆွေးနွေးတဲ့မြန်မာနိုင်ငံဆိုတော့ကနိုင်ငံကအမြင့်မာတော့ကဒီစစ်စည်းနေတော့မဟုတ်ရရလည်းနဲ့ခုကနီးပေါ်မှာအမြင်လေးမတူရဘူးလို့ကိုကျွန်တော်တွေ့ရှိပါတယ်ခင်ဗျာဟုတ်ကဲ့
အန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရရဲ့ကြီးညာချက်အမှတ်2021ခုနှစ်မေလ9ရက်နေ့မှာထုတ်ပြန်ပါတယ်အဲ့ဒီကြီးညာချက်ထဲမှာပြည်သူ့ကာကွယ်ရေးတပ်မတော်ဖွဲ့စည်းကြောင်းကြီးညာခြင်းဆိုပြီးတော့ရေးထားပါတယ်အပိုက်9မှာအမျိုးသားညီညွတ်ရေးအစိုးရပြီးဖက်ဒရယ်ပြည်ထောင်စုတပ်မတော်ဤရှေ့ပြေးအမြင့်တေအဖြစ်ပြည်သူ့ကာကွယ်ရေးတပ်မတော်People Defense Force ကတာကွေးဆိုင်ရာမူဝါဒနဲ့အညီမေလ9ရက်နေ့တွင်တည်ဝင်ဖွဲ့စည်းထောက်လိုက်ပြီးဆိုတော့ရေးထားပါတယ်ဆိုတော့အခု PDF တွေကဒါ through ဖွဲ့လိုက်တဲ့ပေါ်တည်ဝင်ဒီစာအရာ PDF တွေကကြားရလက်နက်ကင်ဆွဲပြီးတော့တိုက်နေကြတယ်ခိုက်နေကြတယ်ဆိုတာဟာ NUG ရဲ့ဒါညွန်ကြားချက် NUG ရဲ့ blessing သဘောတူညီချက်ရုပ်စွာဆုံးအဲ့ဒီဟာတွေအရာတိုက်နေကြတယ်သဘောရေးရှိတယ်လို့မှတ်ယူလို့ရမှာခင်ဗျာ
အဲ့ဒီမှာလေကျွန်တော်တက်တည်သလောက်ဆိုရင်တော့ဟိုအတိအကျအဲ့ဒီတိုင်းအဖြေကတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ဒီကြံကြီးကြီးနေချက်မတိုင်ခင်ကလေးကကုကုကုခုခံခွင့်ရှိတယ်ဆိုတော့အတုံးနှုံးနဲ့ကြီးနေချက်ဒီ NUG ကိုယ်တိုင်ကထွက်လာပြီးတဲ့နောက်မှာပြည်သူလူထုကရတဲ့နည်းနဲ့ရတဲ့ဒေတာမှာဟိုခုခံမှုတွေဖြစ်လာတယ်ဖြစ်လာပြီးမှအခုကြီးညာရဲ့ထွက်လာတယ်ပေါ့နော်ကြီးညာရဲ့ထွက်လာတဲ့အဲ့ဟိုအကောင်းဖြစ်လာတာလေကျွန်တော်တွေ့ပါတယ်တနည်းအားဖြင့်စည်ရေးဆိုတာ ဒီ command လို့ခေါ်တယ်မိပေးမှုစီစဉ်မှုစနစ်ကရှိကိုရှိရတယ်ကိုအရင်ဖြစ်နေတာရှိနေတာခုလည်းပဲဆက်ရှိနေတာကတော့ကိုဒီတာမှာကိုနီးကိုဟန်နဲ့ကိုရတဲ့နီးနဲ့အဲခုကန်တိုက်နေကြတဲ့သဘောရှိတယ်အဲဟိုဘဟုဥစည်းချုပ်ကံကိုမိပေးမှုအတိုင်ဖြစ်နေတယ်လို့ကျွန်တော်မမြင်ဖြစ်ဖို့လေအတော်မလွယ်ဘူးနဲ့တူတယ်ခင်ဗျဒီလူလူဘက်ကလည်းညီမျိုးစုံနဲ့ဟလာဘာနာမည်ဖြစ်ဖြစ်ရတဲ့နေနဲ့ဆောင်ရွက်နေကြတဲ့အပိုင်းနှစ်ပိုင်းလို့ကျွန်တော်ခွဲပြီးမြင်ပါတယ်ခင်ဗျာ
ကျွန်တော်နောက်ဆုံးမိကျနာပြည်သူလူထုဆိုတဲ့နေရာမှာဒီ PDF ကခုခံနေကြတယ်နောက်ပြီးတော့မျိုးပေါ်ကလူငယ်တချို့ပညာတဝဲတပြည့်နဲ့တော်တဲ့ကိုသွားပြီးတော့လက်နဲ့ကင်ကြတယ်ဘာညာဆိုတချို့မိဘတွေပေါ့လေကာသမီချင်းကိုချင်းဆိုင်ပြီးတော့ရင်ကျိုးကြတယ်ရင်ထုမနာဖြစ်ကြတယ်ဒီကလေးတွေဟာမြမတက်မတော်ဗမာပြည်ကစစ်တပ်ဆိုတာကတော့ဒါပြည်သူအမိမာပြောရင်သူကရဲရဲဆက်ဆက်ဒါတာဝန်အရသူတို့ဟာစက်ဖြတ်နှိမ်နှင်းနေတဲ့လူတွေဖြစ်တယ်ဆိုတော့ဒီလိုလူတွေနဲ့အဲ့ဒီကလေးတွေနူးညံ့သိမ်မွေ့ပြီးတော့ပညာတတ်ကလေးတွေဘာမှစစ်ပညာလဲဖြစ်ဖြစ်မြောက်မြောက်သင်ကြားထားတာလည်းမရှိဘူးလက်နဲ့ဆိုတာလည်းပဲသူတို့ကောင်းကောင်းမွန်မွန်စီတာမဟုတ်ဖ ೇನೆ အဲ့ဟာကိုသွားပြီးတိုက်ရတာခရဒီကလေးတွေအတွက်ပို့ပြီးတော့ထိခိုက်နင်းနာစရာသာရှိမယ်တချို့ကလည်းပဲအတင်းမြောက်ပေးသလိုပဲလုံနေကြတယ်ဆိုတာကောမှန်ရဲ့လားခင်ဗျာသူတို့ရဲ့နောက်ကတွန်းပြနေကြတယ်ဆိုတဲ့ကိစ္စတွေကောအဲ့ဒါရောတရားမျှတတဲ့ကိစ္စဖြစ်ပါရဲ့လားဆရာ
အခုမေဘောပါတဲ့အချင်းနဲ့ဆက်လို့ကျွန်တော်ကသဘောတူတယ်ဗျဒီတကယ်ပညာသင်ရမယ့်အရွယ်တွေရောဘာပဲဖြစ်ပဲဥစ္စာစီးပွားရှာရမယ့်အရွယ်တွေရောအတက်ရတက်တလန်းဆောင်ရွက်ကြမယ့်အရွယ်လေးတွေကအခုရတဲ့နေနဲ့လက်နဲ့ဟိုကိုင်းနေနေတော့မဟုတ်အလားခုကန်တော်လာနေဒီဟောင်းနေနေကြတဲ့ဆောင်မှာပေးဆက်ရတဲ့အခုချိန်ကြီးနော်ဒါကျွန်တော်တို့ကြားသလောက်ကြည့်သလောက်ပဲရှိပြီးတဲ့ကျွန်တော်တို့ဟိုမီဒီယာတောင်မသိတဲ့နေတာဆုံးရှုံးမှုတွေလည်းအသက်နဲ့ရောစီးစိမ်ဥစ္စာနဲ့ရောဘဝတွေနဲ့ရောများလိမ့်မယ်လို့ယူဆတယ်
ဟုတ်ပါရဲ
့အမှန်မှစိတ်နှလုံးကြည်ကွဲစရာတော့ကောင်းပါတယ်1988ကျောင်းသားတက်မလို့ဟိုပေါ်လာတာနဲ့တောင်မတူတဲ့အနေထားပေါ့နော
်ဟုတ်ပါရဲ့
ဒီချိန်ထဲမှာတဟာဘူးရလာပြောတယ်ပေါ့နော်အတုံးလုံးဘယ်လိုပြောပြောကဘာမာရောဗမာနိုင်ငံရဲ့သမိုင်းမှာပါတခါမှနမဲဇူးမရှိတော့အောင်ဆုံးလွန်းလာတဲ့စစ်တပ်ကအခုပြည်သူလူထုကိုနှိမ်နင်းနဲ့နှီးရတာတကယ်ကိုပက်ပက်ဆက်ဆက်ရေရဆက်ဆက်ဖြစ်နေတော့ကဟိုအငင်းနာခံတဲ့လူတွေကိုဟိုကျွန်တော်ကဟိုတော်တော်လေးစိတ်မကောင်းတာပေါ့နော်။နောက်ဒုတိယပိုင်းဖြစ်တယ်။ဟိုဆိုရှယ်မီဒီယာတွေကနေပြီးတော့ပြောကြဆိုကြကြီးရတယ်၊ပါကြတယ်ဟာတွေကြောင့်မဖြစ်တင်တာတွေပိုဖြစ်တာတွေရှိလေလို့ကျွန်တော်တော့အခိုင်အမာယူဆတယ်။မရေပြင်းတာတွေမပြောတင်တာတွေအနိုင်ကြီးရှုံးပြီးတည်ပြီးပစတ်တစ်ဖြစ်ပေါ့နော်။အဖြစ်ပဲကပြောနေဒီလိုဆိုရှယ်မီဒီယာကနေပြီးတော့တောင်းဝန်မဲ့လွန်းတဲ့အရေးသားအပြောဆိုအသုံးလုံးတွေဟာပြည်သူလူထုခုနကျွန်တော်တို့ဟိုတံပိုးထားတဲ့လူမျိုးတွေရဲ့အသက်ဖို့စီစဉ်ကိုပို့ပြီးတော့ဆိုးနေတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကိုလည်းကျွန်တော်အမြင်ကတော့အလေးအနက်ဟလာရက်တန်းကရက်တဲ့နဲ့မှန်ကန်တဲ့အဲပံ့ပိုးကူညီမှုမျိုးတွေမပိုးသင့်ဘူးအမားတွေမနော်စစ်တပ်ဘက်ကဟိုတံမြန်ထောက်လိုင်းရဲ့တံမြန်ပုံစံနဲ့လောက်တာတစ်ပိုင်းပဲကျွန်တော်မြင်နေတာကကိုယ့်ဘက်ကကိုကလည်းအတော်ညံ့နေတဲ့အဲအမြင်နဲ့အရင်းတွေပြောတွေကတော့ဟိုအနှုတ်သဘောဟိုအနှုတ်သဘောဆိုတာအသက်တွေတောင်အများကြီးပေးရတယ်လို့ယူဆတဲ့အတွက်ဒါတွေကိုကျွန်တော်တော့လုံးဝရှုံ့ချကန့်ကွက်တယ်ရက်စီကျမှာခင်ဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုမေးစရာဒါပေမဲ့လည်း NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်တို့ကသူတို့ကအစကတည်းကပြောဥပါတယ်စေစားမိနှိုင်းဖြည့်ချရေးကိုလည်းသူတို့လူလာတာပဲဒါပေမဲ့စစ်တပ်ဘက်ကစစ်ကောင်စီဘက်ကသာတင်းခံနေတာဆိုတော့အခုခါမှာနိုင်ငံတကာကလည်းပဲဖိအားပေးလာမယ်နောက်ဆုံးကြားတဲ့သတင်းအရဆိုရင်ဆရာလေးကြားမှာပါတရုတ်နဲ့အမေရိကန်တောင်မှဒီကိစ္စမှာပူးပေါင်းပြီးတော့စစ်ကောင်စီကိုတစ်ဖက်သက်ပံ့ပိုးတာမျိုးမလုပ်ဘူးဆိုတဲ့စကားသံတွေထွက်လာပါတယ်လက်တွေ့ကတော့ဘယ်လောက်ထိဖြစ်လာမလဲမသိသေးဘူးပေါ့ဒီစစ်ကောင်စီကတွေးဆွန်ဆွေးနွေးအဖြေရှာဖို့ဖိအားပေးနိုင်လာလိမ့်မယ်လို့ဆရာမျှော်လင့်ပါသလားဆရာ
အာနာသိမ့်ပီပီချင်းရပိုင်းအတွင်းမှာတရုတ်နိုင်ငံရဲ့ကြီးညာချက်အဲမှာတွေးဆွန်ဆွေးနွေးရဲ့ပါတယ်တစ်ဖက်သက်ဟလာစစ်တပ်နဲ့ပဲတွေ့ဆုံဆွေးနွေးမှာမဟုတ်ပဲစစ်တပ်မဟုတ်တဲ့ဟိုအတိအကျပြော NRI ပေါ့နော်ဆိုတော့သူတို့လည်းဆွေးနွေးမှုတွေရှိနေဆိုတဲ့ပုံမျိုးတူပါကြီးညာခဲ့ဘူးတဲ့ဒါက2021 February လာဆန်းကလေးရဖြစ်တယ်အခုလည်းပဲတရုတ်နဲ့အမေရိကန်တို့ရဲ့ဟလာကလကနောက်ွယ်ကတွေ့ ွတ်ဆုံဆွေးနွေးညှိနှိုင်းမှုတွေကနေသဘောတူညီမှုတစ်ခုရတယ်လို့တကယ်အချင်းကြီးဒီပလိုမက်ဒီနေ့ကနေပြီးတော့ရေးလိုက်တဲ့ချက်ကလည်းအတော်အရေးကြီးတယ်။အနည်းအားဖြင့်ဒီကမ္ဘာမှာအကျင့်ကြံကြံအမေရိကန်နဲ့တရုတ်နှစ်ခုကအရေးကြီးဆုံးဖြစ်တယ်။အဲ့တော့သူတို့ကလည်းတွဲဆွေးနွေးလမ်းကြောင်းကိုဆက်ပြောနေတယ်။သူအဖေနဲ့ပြောလို့ဘူးလို့ကြိုးစားတာပေါ့ခုထိမအောင်ဘူး။ဆိုတော့မေကွန်းအရာပြောရင်နိုင်ငံတကာရည်တည်ချက်တရုတ်အပေါင်းအာဆီယံအပေါင်းကတွဲဆွန်ဆွေးနွေးရေးလမ်းကြောင်းကိုစိုက်လိုက်မတ်တက်ဆောင်ရွက်နေတော့လည်းပဲဒီနေ့အထိစစ်တပ်ဟာအာဏာသိမ်းစစ်ကောင်စီဟာအဲ့ဒီအပေါင်းမှာလိုက်လျောမှုပြုလုပ်ရမရှိသလောက်ကိုဖြစ်နေတယ်အဲ့တော့ဒီဟာကဘာဖြစ်လာမလဲဆိုရင်မကြတဲ့ဒွေးစိတ်ရင်ကာလကြီးလောက်ဆိုရင်စစ်တပ်အပေါ်မှာနိုင်ငံတကာကအမြင်တွေဟာပိုပြီးတော့အနှုတ်သဘောဖြစ်စီပြီးရောအဲသူတို့အတွက်အလားအလာမကောင်းတဲ့လမ်းကြောင်းတွေကိုဥတီလာသလားလို့ကျွန်တော်တော့ပြောယူဆပါတယ်